ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေလက်ခံယူတယ်လို့ဒေါ်အောင်ဆန်းစုကြည်ပေါ်ဆွတ်ဆူထားတဲ့အာဂတိလိုက်စားမှုအတွက်အပိဓာအမိန့်ကိုအေဗီလာ26ရက်မှာအမိန့်ချမှတ်မယ်လို့တရားရုံးကသတ်မှတ်လိုက်ပါတယ်။ဒီအမှုအတွက်နှစ်ဖက်ရှင်းနေတွေကနေပြီးတော့အထူးတရားရုံးကိုဒီနေ့ AB 17ရက်နေ့မှာအပိဓာလျှောက်လဲချက်တင်ခဲ့ကြတယ်လို့စုံစမ်းသိရှိရပါတယ်။ဒေါ်အောင်ဆန်းစုကြည်ပေါ်ဥပဒေကြောင်းအရညီညွတ်မှုမရှိဘဲဆွဲဆိုထားတာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ရှင်းနေတွေကတင်ပြခဲ့ကြအောင်သိရပါတယ်။အာဏာသိမ်းပြီးတော့ရောင်တိုင်းစစ်ကြောရေးမှာဥဖြိုးမင်းသိန်းကိုစစ်ဆေးစဉ်ပြောဆိုချက်တွေအပေါ်အခြေတည်ပြီးအမှုဆွဲဆိုခဲ့တယ်ဆိုတဲ့အချက်။ဒီစဲဥပဒေပေါ်ပြဋ္ဌာန်းချက်တွေအရဒေါ်အောင်ဆန်းစုကြည်ကတကယ်ရယူထားခြင်းရှိမရှိမစစ်ဆေးပဲတရားစွဲခဲ့တဲ့အချက်။စွပ်စွဲထားတယ်လို့ဒေါ်အောင်ဆန်းစုကြည်ယူခဲ့တယ်ဆိုတဲ့ဒေါ်လာနဲ့ရွှေတွေကိုဒေါ်အောင်ဆန်းစုကြည်လက်ဝယ်တဲ့နေအိမ်တို့ကနေဒီကနေ့ထိသိရှိနိုင်ကြောင်းတက်တည်မပြနိုင်တဲ့အချက်တွေကိုသူရှိနေတွေကထောက်ပြလျှောက်လဲခဲ့ကြပါတယ်။ဒီအမှုအတွက်တရားလိုအာဂရိလိုက်စားမှုကော်မရှင်အရာရှိကိုတိုင်းကရွှေနဲ့ဒေါ်လာရယူထားတာရှိမရှိဆိုတာကိုဒေါ်အောင်ဆန်းစုကြည်ကိုလာရောက်စစ်ဆေးမေးမြန်းတာမရှိဘဲတရားဆွဲဆိုခဲ့တာမှန်တဲ့အကြောင်းနဲ့ဦးဖြိုးမင်းသိမ့်တင်ပြခဲ့တဲ့ရွှေနဲ့ဒေါ်လာတွေလည်းဒေါ်အောင်ဆန်းစုကြည်စီကသိမ့်နိုင်ခဲ့တာမရှိကြောင်းကိုတရားရုံးမှာအစ်စ်ထောက်ခဲ့ပါတယ်။ဒါကလည်းဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတင်ပြခဲ့တယ်လို့သိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2018ခုနှစ်ဒီဇင်ဘာလကနေ2018မတ်လအကြာမှာဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်တာကိုဒေါ်အောင်ဆန်းစုကြည်က3ချိန်ခွဲပြီးလက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကစွပ်စွဲခဲ့တာပါ။ဒီလိုရောင်းချက်ကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လာရောက်ခဲ့ပြီးကြားကြားမှန်မှရှိတယ်လို့သိရှိရပါတယ်။နပ်ပြန်အေဗီလာစကွဲနဲ့ကြာရင်တော့ယဟန်ရဝယ်ယူကာယမှုနဲ့ပတ်သက်တဲ့အာဂရိလိုက်စားမှုတွေစစ်ဆေးဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်ရှိနေတွေကမီဒီယာကိုမပြောရဆိုပြီးစစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမို့ဆက်သွယ်နေနိုင်လို့တော့မရရှိပါဘူး။ဒေါ်ဆန်းစုကြည်ပေါ်စစ်ကောင်စီကလုံးလုံးစဲအထိအမှုပေါင်း18မှုနဲ့တရားစွဲရပြီးငါးမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။